ကျူဘားနိုင်ငံအပေါ်အမေရိကန်ပြည်ထောင်စုရဲ့နှစ်ပေါင်း60နီးပါးဒဏ်ခတ်ပိတ်ဆို့မှုကိုကုလသမဂ္ဂအထွေထွေညီလာခံမှထောက်ခံမဲ184မဲကန့်ကွက်မဲ2မဲနဲ့ဗုဒ္ဓဦးနေကရှုံ့ချလိုက်ပါတယ်။ဒါဟာအထွေထွေညီလာခံရဲ့29ချိန်မြောက်ဇက်တိုက်ရှုံ့ချမှုပဲဖြစ်ပါတယ်။အမေရိကန်ဘက်ရင်နိုင်ချက်ဆက်ယုံတွေကိုကျူဘားအစိုးရကပြည်သူပိုင်သိမ်းရတဲ့အတွက်1960ပြည့်နှစ်ကစတင်ချမှတ်ပြီး1962မှာသက်တမ်းတိုးခဲ့တဲ့ဒီဒဏ်ခတ်ပိတ်ဆို့မှုဟာအမေရိကန်နဲ့ကျူဘားနှစ်နိုင်ငံအကြားစစ်အေးခေရန်ဆောင်မှုအစဉ်အလာအဖြစ်ကြံရစ်နေတာပါ။သမ္မတအိုဘားမားလက်ထက်နှစ်နိုင်ငံပြန်လည်သင့်မြတ်ရေးလုပ်နေချိန်တုန်းကတော့အထွေထွေညီလာခံမှာဒီကိစ္စမဲခွဲတဲ့အခါအမေရိကန်ပြည်ထောင်စုကကြားနေခဲ့ပါတယ်။ဒါပေမဲ့2019ခုနှစ်သမ္မတထရန့်တက်လာခဲ့ပြီးတဲ့နောက်နှစ်နိုင်ငံဆက်ဆံရေးပြန်လည်ဆိုးဝါးသွားပြီးလက်ရှိသမ္မတဘိုင်ဒန်လက်ထက်မှာပြန်လည်ပြင်ဆင်ခြင်းမရှိသေးပါဘူး။ကျူဘားပြည်သူတွေသူတို့အနာဂတ်သူတို့ဆုံးဖြတ်နိုင်ရေးအတွက်အထွေထွေညီလာခံကထောက်ခံဖို့အားပေးတယ်လို့ပဲကုလသမဂ္ဂဆိုင်ရာအမေရိကန်အရာရှိကြီးတဦးကပြောဆိုထားပါတယ်။တကယ်တော့ကျူဘားနိုင်ငံအပေါ်အမေရိကန်ရဲ့တန်ခတ်မှုကိုအမေရိကန်ကွန်ဂရက်ရဲ့ဆုံးဖြတ်ချက်အရသာရုပ်သိမ်းနိုင်မှာဖြစ်ပါတယ်ခင်ဗျာ။